မြန်မာနိုင်ငံအခြေအနေပေါ်ဆိုးရိမ်မိတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကဒီကနေ့ထပ်ပြီးပြောပါတယ
် We'll speak out for universal values when atrocities are committed in Xinjiang or when fundamental freedoms are undermined
ရှင်ကျန်းဒီသားမှာရစတဲ့လူရဲ့ကျူးလွန်ရေးမဖြစ်ဖြစ်အောင်ကောင်းမှာအခြေခံအခွင့်အရေးတွေချိန်ချောက်ခံရရင်မဖြစ်ဖြစ်ကမ္ဘာလုံးဆိုင်ရာစံတန်မှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ပွန့်ပွန့်လင်းလင်းပြောဆိုမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးရုပ်ရော်ကျဆင်းသွားတဲ့အပေါ်ကျွန်တော်တို့အထူးပဲစိုးရိမ်မိပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်လူ့လက်မကလူ့ခွင့်ရေးကောင်စီမှာအဖွဲ့ဝင်နိုင်ငံတခုဖြစ်ပြောင်းဝင်မဲ့ကြောင်းဝါရှင်တန်မြို့တော်ကနေဗီဒီယိုဆက်သွယ်ရေးကနေတဆင့်ဒီကနေ့ပြောကြားချိန်တွင်ဝန်ကြီးဘလင်ကန်ကမြန်မာအရေးကိုလည်းထည့်သွင်းပြောဆိုသွားတာပါလူ့ခွင့်ရေးကောင်စီရဲ့2022ကနေ2024ခုနှစ်တည်တံ့အတွက်အဖွဲ့ဝင်နိုင်ငံတခုဖြစ်ဖို့အမေရိကန်ပြည်ထောင်စုကဝင်ရောက်ရွေးချယ်ခံမဲ့အကြောင်းကျွန်တော်ဝမ်းမြောက်စွာကြေညာပါတယ်ဒီကောင်စီမှာအဖွဲ့ဝင်နိုင်ငံတခုပြန်ဖြစ်လာရေးကျွန်တော်တို့ရဲ့ကြိုးပမ်းမှုကိုလူ့လက်မကဖွဲ့ဝင်နိုင်ငံအားလုံးကထောက်ခံကြဖို့ကျွန်တော်တို့ပန်ကြားပါတယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်သမ္မတဒေါ်နယ်ထရမ့်လက်ထက်လွန်ခဲ့တဲ့3နှစ်မှာလူ့ခွင့်ရေးကောင်စီကနေအမေရိကန်ကနှုတ်ထွက်ခဲ့တာပါလူ့ခွင့်ရေးကိုအစိုးရသူချိုးဖောက်တဲ့နိုင်ငံတွေဖြစ်သတ်မှတ်ထားတဲ့ဗင်နီဇွဲလားနီကရာဂါကျူးဘားနဲ့အီရန်လိုနိုင်ငံတွေလူ့ခွင့်ရေးကောင်စီမှာအဖွဲ့အဖြစ်ရှိမနေတင်ဘူးလို့ဝန်ကြီးဘလင်ကန်ကဝေဖန်ပြောဆိုပါတယ်ရုရှားတိုက်ခိုက်ခံဆောင်အယ်လစီနိုဗယ်နီကိုအကျဉ်းချထားတာနဲ့ရှင်ကျန်းပြည်နယ်ကဝီဂါမွတ်စလင်တွေအပေါ်ရုပ်အစိုးရရဲ့ပြုမှုပုံတွေနဲ့ပတ်သက်ပြီးတော့လေဝန်ကြီးဘလင်ကန်ကဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ